ဝါမာလူသားတွေတနေရာကတနေရာကြည်ချင်းခီးသွားရကလဲတွေကားတွေလင်းမြန်တွေနဲ့ပင်လယ်ကူးသင်္ဘောကြီးတွေပေါ်လာလို့မြန်မြန်ဆန်ဆန်ကူးလူသွားလာနိုင်ပြီးကုန်သွယ်ဖို့လွယ်ကူသွားပါတယ်လူလူချင်းဆက်သွယ်တဲ့အခါမှာလဲကျဉ်းနှံပို့စရာမလိုတော့ပဲ IT ခင်မှာဓာတ်ရိုက်ဆက်သွယ်နိုင်သလိုအရင်ကလဲနဲ့တိုက်ဖောင်နဲ့တင်မျောရတဲ့သလုံးတွေဟာကားနဲ့တိုက်ရထားနဲ့တဲသင်္ဘောနဲ့တင်နိုင်တာမို့အချင်းတူတူနဲ့သလုံးတွေအတော်များများတနေရာကတနေရာပို့ဆောင်နိုင်ပါတယ်တရားနီလန်ကြကြဥပဒေနဲ့ညီတယူပို့ဆောင်တာကဏ္ဍတစ်ပိုင်းဖြစ်ပြီးတရားဝင်တဲထုတ်သွားတာတွေကကျုံးဝင်နဲ့မညီတဲ့အပြင်လောဘတကြီးအတိုင်းစမဲ့ခုံလဲတာမို့တောရင်မြန်မြန်ဆန်းဆန်းပြုံးပြီးရယုံမကနိုင်ငံအခွန်ဘဏ္ဍာလဲဆုံးရှုံးရပါတယ်မြမသစ်တွေဟာတရားဝင်လမ်းကြောင်းတဲ့တရားဝင်လမ်းကြောင်းကနေတရုတ်နိုင်ငံကိုတကားမရှိဒါမရှိရောက်ရှိသွားတာပါကချင်ပြည်နယ်သားအဆိုင်အောင်ဆိုရင်ဒါမျိုးတွေကိုမြင်မြင်တွေ့နေရတာပ
ါစစ်တွေခိုးတယ်ကာစီသူကြီးကလည်းခိုးတယ်ပုဂ္ဂလိကကုမ္ပဏီနဲ့အဝေတက်အောင်လှုပ်ထားပြီးမှအဲမဝင်းကြီးဘက်ကနေပဲအဲဟိုမှာလေတော့ရှိတယ်လေကွင်းကြီးအဲလေကွင်းကြီးကနေလို့ကားလည်းချက်ပြရတယ်အဲကလည်းတော့ဆော့ပေးရပြုတ်ပြူတိုင်းတော့ဆော့ပေးရအဝေမတက်တဲ့ခါကျတော့ရှိရင်ဖမ်းပစ်တယ်အဲဒါပိုင်ရှင်မဲ့ဆိုမှအ
င်းကြီးချင်းနိုင်ငံမှုမြန်မာတစ်တွေကိုနေဇက်ကနေတရုတ်နိုင်ငံနဲ့မှောက်ကိုတဲနိုင်တာလို့ပြောနိုင်နေမဲ့ခေတ်ပြိုလာမစီမံကိန်းနဲ့ကဘာပတ်ဖို့အကြံကြီးကြံနေတဲ့တရုတ်နိုင်ငံဟာမြမသစ်မာတွေကိုရနိုင်သမျှယူပြီးတဲ့နောက်2012ကစလို့အာဖရိကတောင်ပိုင်းနဲ့အလယ်ပိုင်းမှာပေါက်ရောက်တဲ့သစ်မာတွေကိုအရခြိုင်နေတာကတော့ရေမြေတစ်ဆက်တစ်ဆက်တဲမို့ပဲရေကြားမြေကြားတောပြုံးအောင်လွတ်တာနဲ့တူနေပါတယ်မြမကျွန်းတပင်ကောင်းရဖို့အချိန်စောင့်ရသလိုအာဖရိကကမကူလာသစ်မာပင်ကလည်းအရွယ်ရောက်ဖို့အချိန်အတော်ယူရပါတယ်တူနိုင်မမီတဲ့မြမကျွန်းလိုမကူလာကလည်းအာဖရိကတောင်ပိုင်းနဲ့အလယ်ပိုင်းကတမျိုးသဘာဝထူးတဲ့အစ်ဖြစ်ပါလေ။ဇမ်ဘီယာနဲ့ကွန်ဂိုမှာပေါက်တဲ့ဒီသစ်မာမျိုးတွေကိုတရုတ်နိုင်ငံကရသမျှယူနေပြန်လို့မျိုးပြုံးမှာစိုးကြောက်နေရတယ်လို့ဗြိတိန်နိုင်ငံလန်ဒန်အခြေစိုက်နိုင်ငံတကာပတ်ဝန်းကျင်နဲ့ဖွံ့ဖြိုးရေးအဖွဲ့ကပြောပါလေ။သစ်တွေအလွန်ကျဉ်မခုတ်လဲရအောင်ပြည်ပတင်ပို့ရာကိုဇမ်ဘီယာသစ်တော်ဦးစီးဌာနကရပ်ဆိုင်းလိုက်ပြီးတခြားစီမံသင့်တာတွေကိုလည်းစီမံပါတယ်။သင့်မှန်ကိုလုပ်ငန်းမှာပါဝင်ပတ်သက်တဲ့တရုတ်လူမျိုး14ယောက်ကိုလည်းမေလကဖမ်းဆီးပါတယ်။မြန်မာနိုင်ငံမှာလည်းသမရဦးသိန်းစိန်ဆိုရလက်ထက်2015တုန်းကသင့်မှန်ကိုဂိုင်းတကိုင်းကိုကချင်ပြည်နယ်ဝိုင်းဝော်မြို့နယ်အတွင်း January လမှာဖမ်းဆီးချိန်ကတရုတ်နိုင်ငံသား155ယောက်ပါဖမ်းဆီးမိပြီးညကြီးနားခင်တရားရုံးက July 22ရက်မှာတသက်တကြွန်းတန်ချမှတ်ခဲ့ပါတယ်။မြကြီးနားထောင်မှာအချင်းကြလူရှိရဲ့ကြာ July 29ရက်နေ့မှာသမရအမိတ်နဲ့အဲ့တရုတ်လူမျိုးတွေပြန်လွတ်သွားပါတယ်။ဇမ်ဘီယာနိုင်ငံမှာတိမောင်ကိုသမန်တရုတ်နိုင်ငံသားတွေကိုဖမ်းဆီးလိုက်ပေမဲ့မောင်ကိုလူငန်းကရှိမြန်းရှိနေပါတယ်။တရားဝင်အစီရင်အတိအကျမသိရပေမဲ့တရုတ်နိုင်ငံအရှေ့ပိုင်းမှာတင်တလကိုအာဖရိကတစ်မှာတန်ချိန်1000ကျွဲလောက်ထိရောင်းချနေတယ်လို့ Greenpeace စိမ်းလမ်းညင်းညမ်းအဖွဲ့ကခန့်မှန်းပါတယ်။တရံကိုအမေရိကန်ဒေါ်လာ2000ကျွဲကနေ3200ဈေးပေါက်တဲ့အတွက်အာဖရိကကဆင်းရဲတဲ့ကျေးလက်ဒေသခံတွေအတွက်မလုံးဖြစ်နေပြန်ပါတယ်။မကူလာသစ်တွေတရုတ်နိုင်ငံကိုရောက်နေတဲ့အကြောင်းအဂတိလက်စားမှုတိုက်ချက်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Transparency International နိုင်ငံတကာပွင့်လင်းညင်သာမှုအဖွဲ့ကဖြန့်ချီတဲ့ပညာပေးဗီဒီယိုမှာကြားရတာကတော့
In Eastern Zambia, illegal logging has devastated the indigenous Mkula tree.It is illegally traded for use in the furniture.
Zambia အရှေ့ပိုင်းဒေသထွက်မကူလာပင်တွေဟာတရားမဝင်ကြောက်ခမန်းလိလိခုတ်ထွင်ခံရပါတယ်။ပြည်ပေါ်ကလို့ဖို့စေဝါဖို့ဆက်ဖို့နဲ့တနတ်ထုတ်လို့ဖို့တရုတ်နိုင်ငံကိုတရားမဝင်လမ်းကြောင်းကနေအကြီးကျယ်ရောက်နေတယ်လို့ယုံကြည်ရတဲ့အကြောင်းပြောတာပါ။မကူလာသစ်မှာအလဲပိုင်းအလွှာဟာကျွဲဝတဲ့တရုတ်တထေးတွေနှစ်သက်တဲ့ပြည်ပေါ်ကတွေလုံနိုင်ပြီးအတွင်းမိုင်းသားကတနတ်တင်လုံနိုင်ရုံမကသစ်ပင်ခောက်ကဗရစီပေါ်နေတဲ့အတွက်မြမကျွန်းတွေရသွားပြီးတဲ့နောက်အာဖရိကကမကူလာပင်တွေကိုတရုတ်နိုင်ငံကမျက်စိကျနေတာပဲဖြစ်ပါလေရှင်